ဒီအပိုင်းတွင်မစိုးရင်တိုက်တည့်စရာတော့ဦးဝီရသူရဲ့ဟောကြားချက်တချို့ကိုကြားခဲ့ရပါတယ်
။မက်ကလေးလေးဝလောက်တဲ့။ဖတ်ရှင်လေးဝဟောလောက်တဲ့။တောင်းမြေလေးနဲ့ကော့ကော့ကော့ပတ်နဲ့ရှောက်သွားဝလောက်တဲ့။ဒီကြတဲ့နိုင်ငံသားတွေတွင်ဖင်ရရန်ညင်သေး။ဘယ်လောက်တရားနေတဲ့ဟာကြီးကိုသမရတည်ညင်သေး။သိရောမလားကျွတို့နိုင်ငံ။ဟောကျုံရောတဲ့နိုင်ငံသိချာပါ။ကော်မရှင်ဘော့ရလေဒီဘောက်ကောင်းလေးပဲ။အနာခေါ်တာလေပြီးပါကောင်းလေးပဲအကြံပေးလေပြီးပါကောင်းလေးပဲအတူသွားလေပြီးပါကောင်းအတူအဲ့လေအဲ့ဒါကြီးကိုပဲသမရပြင်မယ်ဆိုကျွတ်တို့နိုင်ငံအကုန်လုံးခလာလို့ပြည်သူတရားလုံးကုန်းလာပြီးလိုက်ကြပြီတော့တေရောဗျာလွတ်လပ်ရေးဘာလို့ယူနေသေးလဲလွတ်လပ်ရေးဆုံးရှုံးလာတဲ့တော့ကိုဆုံးရှုံးသွားအောင်မယ်ဟေးဘိုးချုပ်ကမြအသက်တည်ခံပြီးတော့လွတ်လပ်ရေးယူသွားတယ်ကွာသူသမီးကြောင့်မသိရှာလို့
ဒီလိုကြားရတဲ့အခါကျွန်တော်ကိုရီးယားတချို့ကိုပြောချင်ပါတယ်ခင်ဗျာပထမအဖြစ်အပျက်ကတော့2015ရွေးကောက်ပွဲအချိန်ကာလပါကျွန်တော်မြန်မာပြည်မှာခိတ္တတာဝန်ကျပါတယ်တချိန်မှာမန္တလေးကဆရာတော်ကြီးတွေရဲ့မိန့်ကြားချက်တွေနာခံဖို့မန္တလေးကိုသွားပါတယ်ဆရာတော်ဦးဝီရသူနဲ့လည်းအမေအဖြစ်လုပ်ပါတယ်ကျွန်တော်ဆရာတော်ကျောင်းကထွက်ခါနီးမှာဆရာတော်ကလာနှုတ်ဆက်ရင်ဒေါအောင်ဆန်းစုကြည်နဲ့တခါကြီးတွေ့အောင်မလားလို့မေးပါတယ်။ဆရာတော်ဘာများမိန့်ကျင်ပါသလဲဖရာလို့ကျွန်တော်ကရှောက်ထားပါတယ်။အေးတခါကြီးပြောလိုက်ပါ။ဝီရသူကတကယ်တော့သူ့နောက်လိုက်ဖြစ်ချင်တာပါ။တခါမကြီးကလက်မခံလို့တခြားသူနဲ့ပေါင်းရတာပါလို့ပြောလိုက်ပါတခါကြီးတဲ့။ကျွန်တော်ဆရာတော်မိန့်ကြားတဲ့အတိုင်းပြန်ပြောခဲ့တဲ့အခါဒေါအောင်ဆန်းစုကြည်ကကိုခမောင်ဆိုးအဲ့ဒီဆရာတော်ကိုဘယ်လိုအကဲခတ်တယ်လဲလို့ကျွန်တော်ကိုတီတီငိမ့်ငိမ့်နဲ့ပြန်မေးပါတယ်။အဲနောက်တစ်ချိန်ကတော့2019စက်တင်ဘာလမှာပါရခိုင်ပြည်နယ်တရင်အတွက်ကျွန်တော်ကိုမြန်မာပြည်ခေတ္တလွှတ်ပါတယ်ရောက်တုံးရောက်ခိုက်မှာကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုကျွန်တော်တွေ့ဆုံမေးမြန်းဖို့ဖအံကိုတွားပါတယ်အဲကြုံကြိုက်လို့ပြောရရင်ဒေါ်နန်းခင်ထွေးမြင့်နဲ့ကျွန်တော်ရင်းနှီးတာ1985ခုနှစ်ကတည်းကဖြစ်ပြီးကျွန်တော်တို့နင်းနဲ့ငါနဲ့ပြောပါတယ်အဲ့နေ့သူ့အိမ်ရောက်တော့သူကားမတော်တဆဖြစ်လို့ခြေထောက်ကျိုးတဲ့တရင်ပြောနေရင်မှပဲဖုန်းတစ်ခုဝင်းလာပါတယ်သူကတငငချင်းနင်ခဏနေအောင်ဆိုပြီးဂျိုင်းတောက်ကြီးနဲ့အဲကန်းထဲကထပြီးထွက်သွားတဲ့အတွက်တခုခုဘဲလို့မှန်းလို့ရပါတယ်ခဏနေတော့ပြန်ပေါ်လာပြီးငါဒီနေ့အလုပ်အားရဆိုပြီးနင့်ကိုချိန်တာအခုတော့ကိစ္စပေါ်လာပြန်ပြီဟဲ့ဥဝီရသူတရားဟောဖို့ရောက်နေတယ်မနေ့ကကတည်းကအဲ့ဒီတရားပွဲကိုကျင်းပခွင့်မပြုဘူးလို့ငါတို့အကြောင်းပြန်ပြီးသားဟာအဲ့ဒါအခုဇွတ်လွတ်ဖို့စီစဉ်နေကြတယ်ဥဆောင်နေတာကလည်းငါတို့ဒီကဆရာတော်တပါးဆိုတော့ဒုက္ခပါပဲဟဲ့လို့ပြောပါတယ်ခဏနေတော့သူ့တူတယောက်ရောက်လာပြီးဘောလုံးကွင်းထဲမှာလူတထောင်ကြောနေပြီတဲ့ဒေါ်နန်းခင်ထွေးမြင့်ကိုနင်တို့ဘာလို့မှလဲတားမှလားဆိုတော့ဟဲ့ငါတို့မှရဲအင်အားကနဲ့နဲ့လေးရှိတယ်ဆိုပြီးတငငချင်းရေ sorry ပဲနင်ဆောက်အောင်ဟာငါအလုပ်တွေလုပ်လိုက်ဦးမယ်ဆိုပြီးသူရုံးကိုကားနဲ့ထွက်သွားပါတယ်အတူကျုံးပြောရရင်အဲ့နေ့ကတရားပွဲအပြီးမှာအရှင်ဝီရသူကိုဖမ်းဖို့ဒေါ်နန်းခင်ထွေးမြင့်ကအမိန့်ပေးခဲ့တာပါအရှင်ဝီရသူဖအံကနေပြန်နိုင်တဲ့လမ်းနှစ်ခုပဲရှိတယ်အဲ့ဒီလမ်းတွေမှာတရားနှစ်ဆင့်ကိုဖြတ်ရမယ်။ကျွန်တော်တို့အဲ့ဒီတရားတွေကနေစောင့်ပြီးဖမ်းမယ်လို့ရဲအရာရှိတယောက်ကကျွန်တော်ကိုပြောပါတယ်။ကျွန်တော်ကလည်းငါတို့တော့ဒီနေ့ဘယ်သူမှမရတဲ့တရင်ရတော့မယ်ဆိုပြီးရန်ကုန်နဲ့ဝါရှင်တန်ကိုလှမ်းအကြောင်းကြားလိုအပ်တာတွေပြင်ဆင်တာပေါ့။အဲဒါအိမ်မဲ့ညနေမိုးချုပ်ခါနီးမှာကျွန်တော်တငယ်ချင်းဝင်ကြီးချုပ်ဟာမျက်ရည်တွေဝဲပြီးအိမ်ကိုပြန်လာပါတယ်။အရန်ခံပြင်းနေတဲ့ပုံမှာလူကလည်းပြိုလဲမတက်ဖြစ်နေပါတယ်။ငါတန်တရာကြီးဝင်ကြီးအန်ကယ်ဦးအောင်ကိုကိုလှမ်းဆက်တယ်ဦးဝီရသူကိုအေးအေးယူရင်သူတိပရစေလို့ဒေါ်အောင်ဆန်းစုကြည်ကမှားထားတယ်လို့သူကငါ့ကိုပြောတယ်ဟဲ့အဲ့ဒါနဲ့ငါအန်ကယ်ဦးဝင်းထင်ကိုဆက်တယ်ဒါပေမဲ့အမကိုအန်ကယ်ဦးဝင်းထင်ဆက်တာမရဘူးတဲ့အခုဦးဝီရသူလည်းတရားကိုဖြတ်ပြီးပြန်သွားပြီလို့ပြောပါတယ်အဲ့ဒါအဲ့ဒီနေ့ကဦးဝီရသူကိုဖမ်းမဲ့အစီအစဉ်ပြတ်သွားပုံပါကျွန်တော်မြန်မာပြည်ကမပြန်ခင်ဒေါ်အောင်ဆန်းစုကြည်ကိုတွားတွေးခွင့်ရလို့ဒီအကြောင်းပြောလိုက်တဲ့အခါဒေါ်အောင်ဆန်းစုကြည်ကစိတ်ဆိုးသွားပါတယ်ဘာအမပြောစရာလိုလဲသူတို့ကိုယာဒူးတာဝန်တွေပေးထားတာကို့တာဝန်ကိုယူပြီးဆုံးဖြတ်ဆောင်ရွက်ရမှာပေါ့ဘာကြောင့်အမကနေရာတကာလိုက်ပြီးဆုံးဖြတ်ပေးရမှာလဲလို့ပြောပါတယ်အဲ့ဒါကျွန်တော်တောက်ကြနေကဦးဝင်းထင်ကိုဖုံးဆက်ပြီးဒီအကြောင်းပြောတော့
လူကြီးကို့တာဝန်နဲ့ကို့ယာဒူးနဲ့ဟာကိုချင်းချင်းမသိတဲ့ခါကျတော့ဒီလူတွေတွေဖြစ်လာတာပေါ့မလို့ရဲမကန်ရဲဖြစ်လာတယ်ကြတော့တော်စုကပြောရတယ်ပန်ပါတယ်ဝင်ရုပ်ပဲဝင်ညွန့်နဲ့တန်းနဲ့လုံးလုံးရမှာပေါ့အဲ့တော့ तू อ่ะ तू อ่ะဒီဖုံးပြပြီးတော့လုံးလဲရမှာ तू อ่ะဥအောင်ကိုသွားပြီးတော့ဖားလို့တဲ့ခါကျတော့ဘာကြသွားတာပေါ့ ဦးဝင်းထိန်ကသူ့သဘောရဆိုရင်တော့ဦးဝီယာသူကိုမဖမ်းဘူးလူတို့ကသူ့ကိုလက်ခံတော့တာမဟုတ်တဲ့အတွက်ဘာမှလှုပ်ရှားမလို့ဘူးဖမ်းလိုက်မှသူ့အကြိုက်ဖြစ်နေလိမ့်မယ်လို့လဲပြောပါတယ်ဒီမှာညီအရအူရသူကသူကဒီကောင်ဖြစ်ကြနေတာသူ့ဖမ်းရင်သူနာမည်ကြီးမယ်ပေါ့အဲ့တော့အဲ့လိုမဖမ်းပါအောင်ပတ်ပတ်ဆက်ဆက်စကားတွေပြောနေတာအဲ့တော့ဦးကဦးကကတော့အမှုတည်ဆောက်နေပြီးတော့ပြောတယ်ဘယ စကားပြောတာဟိုလူမိတ်တော်မဟုတ်ဘူးခဏညာလူမိတ်စကားတွေပြောနေတာ
ဟုတ်ကဲ့ဒီအပတ်ကျွန်တော်တို့ဘုရားကျွန်တော်တို့ကဘာအစီအစဉ်ကိုဒီမှာရန်နာပါရစေဗုဒ္ဓမြတ်စွာသာသနာရောင်ဝါနေတို့လင်းပါစေခင်ဗျာ